ာညဘက်မှာဆိုစနေညတိုင်းရဲ့လေလံအစီအစဉ်ကကြိုဆိုပါတယ်ဒီနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့ဒီမျိုးစားပေါ်ကကျူးကျော်အင်အားတွေရေကိစ္စလက်ရှိတိုင်းအစိုးရတွေလည်းကန့်တွေရအခက်ခဲသိမှုရဲ့ပြဿနာဖြစ်ပြီးတော့ဒီကျူးကျော်အင်အားတွေအပြင်ဖြတ်လိုက်ရောဒီပြဿနာကပြေလည်သွားမှာလားဒီကျူးကျော်ပြဿနာကိုအလုံးဘလို့ဝိုင်းဝန်းပြီးတော့ဖြေရှင်းနိုင်တယ်မလဲဆိုတာကိုဆွေးနွေးသွားမှာပါပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့တွေလေးလိုင်းပေါ်ရောက်နေပြီဖြစ်ပါရင်ဦးစီသူအောင်မြင့်တရင်းစာဆရာနိုင်ငံရေးလေးလာတုံးသက်သူဖြစ်ပါရင်ဒေါ်စန္ဒာမင်းစိတ်ကြီးခနောင်တို့မဲဆန္ဒနဲ့အမှတ်1ဒိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ကိုလည်းဖိတ်ကြားထားပါရင်ပြီးတော့တရားလွတ်တော်ရှင်နေရောဘတ်ဆန်အောင်ဦးစော်ရန်သူကတော့ဒီပြောင်စုတိုင်းရင်းသားတောင်သူလည်းဓမ္မများတမကအတွင်းမှုဖြစ်ပြီးတော့ကျူးကျော်အရေးကိစ္စတွေကိုလိုက်ပါပြီးတော့ဆောင်ရွက်ပေးနေသူဖြစ်ပါရင်ပြည်နိုင်ဆွေးနွေးတဲ့သူတွေအားလုံးမင်္ဂလာပါရှင်
ဟုတ်ကဲ
့ဟုတ်ကဲ့အားလုံးကြားရပါတယ်နော်ဒီကိစ္စကိုဝင်ပြီးတော့ဆွေးနွေးဖို့လေလူတော်တော်များများတယ်လီဖုန်းနံပါတ်လမ်းပေးထားတာစာရီလည်းအများကြီးလမ်းပေးပေးထားလို့ကျွန်တော်တို့ခက်တွေ့လေးသွားပါမယ်ဒါဆိုလို့ပထမဦးဆုံးဦးစီသူအောင်မြင့်ကိုအရင်ကျွန်မတနာမသုံးသပ်ပေးစီကျွန်မလေးဒီကျူးကျော်ဆိုတာဘယ်ကနေဘယ်လိုစဖြစ်လာရပါလဲခက်တူတူလေးသုံးသပ်ပေးပါဆရာ
အဲကျူးကျော်ကတော့ရန်ကုန်ကိုကြည့်ရင်လည်းသူကအမျိုးမျိုးတွေတတော်ကိုများပါတယ်ဆိုကျူးကျော်လို့တစ်ခုပဲပြောလိုက်ရင်တော့ကိုယ်ပိုင်ကြီးမဟုတ်ဘဲနဲ့အစိုးရပိုင်ကြီးဖြစ်မယ်ကနဆိုင်ရမြေဖြစ်မယ်အဲတခုခုပေါ်မှာသွားပြီးတော့ကြီးကျော်ရတာကိုဆိုတာပါအခုလောကရဲ့လူတွေအများကြီးမြင်နေကြတဲ့ကြီးကျော်ဆိုတာကတော့အုပ်စုလိုက်ပေါ့နော်အဲဒီလိုမျိုးဟိုလေကွက်တွေပေါ်မှာတခြားသောဟိုလေယာဉ်ဆက်ပြီးဝင်ခဏမြေပေါ်မှာအဲလိုကြီးကျော်ရတာအများစုကမြင်နေရတယ်တကယ်တော့ရန်ကုန်မြို့ထဲမှာလည်းအများကြီးရှိတယ်ကဥမာမြေသာဝင်းလိုနေရာမျိုးတွေမြေသာတန်လန်းတစ်လျှောက်တွေဘုန်းတော်ကြီးကျောင်းနဲ့ကပ်ရဲနေရာတွေတော်တော်များများမှာရှိပါတယ်ဆိုတော့အဲ့ဒါဒီအကုန်လုံးကိုခြုံငုံပြီးတော့မှကြီးကျော်လို့ခေါ်တာဖြစ်ပါလိမ့်မယ်အခုစီးရင်ထောက်ထားတာဆိုရင်လေးပင်ကျော်လို့ပြောပါတယ်ကျွန်တော်ထင်တယ်စစ်စစ်ပေါ့ပေါ့နဲ့ဒီမြို့ထဲမှာရှိနေတဲ့ဒီအသေးလေးတွေကကိုယ်ကိုရှောက်ပြီးတော့ပေါက်မယ်ဆိုရင်ဒီကအများကြီးများမယ်လို့ထင်ပါတယ်
ဟုတ်ကဲ့အဲ့ဒီလူတွေဘယ်ကရောက်လာကြတာလဲဦးစီတော်မင်
းအဲတချို့တွေကြတော့မြို့လေကောင်မှာရှိနေတဲ့အဲ့ဒီကြီးကျော်တွေကြတဲ့ခါကျတော့တချို့ဆိုမြို့တွေတော်တော်ကြာကြပြီအဲ့ဒီကကြီးကျော်မှမပြီးပဲနဲ့နေရထိုင်နေတဲ့သူဒီမှာဆွေးဆွေးနေနေနေဖြစ်သွားတာပေါ့နော်ဒါပေမဲ့မြို့ပြင်မှာရှိတဲ့ဟာတွေကျွန်တော်ကအလုပ်ကိုစိတ်ဝင်စားမှရှိနေတာတွေကြတော့ကျွန်တော်တို့ခံမှန်ရတော့တော့အများစုကကကြီးလက်တွေကနေကြောင်းလာတာပဲအုပ်စုလိုက်အများကြီးကြောင်းလာကြတော့မှတ်တမ်းမရရဆိုရင်တော့နာကစ်ပြီးတဲ့နောက်မှာတော့ပုံများလာတယ်လို့အဲ့လိုကျွန်တော်တို့မှတ်သားမိပါတယ
်ဟုတ်ကဲ့ရှင်ဦးစီတော်မြင့်အထုံးသက်ပြီးတာကျေးဇူးတင်ပါတယ်ဒီမှာတိုင်းပြည်သားကြီးလွတ်တော်ကိုယ်စားလှယ်ဒေါ်စန္ဒာမင်းကိုမေးချင်ပါတယ်ရှင်ဒီအစိုးရအနေနဲ့ဒီကျူးကျော်ကိစ္စတွေကိုဖြေရှင်းကြိုင်တဲ့ဖို့စ조사နေတာဘလို့အနေထားရှိပါလဲရှင
်ဟုတ်ကဲ့ကျမတို့ဒီကျူးကျော်ဆိုတဲ့ကိစ္စကတော့ကျမတို့ဒီဟို MND အစိုးရတက်လာတဲ့အချိန်ကမှဖြစ်တာမဟုတ်ပါဘူးဒါ2017ခုနှစ်ကျမတို့ဓာတ်ပြေရေးတော့ဝင်နိုင်ပြီးတော့စစ်တော်ရေးကိုစားရောက်သေးဖို့ကဟလာဒီဆိုင်ပါရမှာကျူးကျော်ရေးအများကြီးစပြီးတော့ဖြစ်နေတာကိုဆက်စပြီးတော့တတိထားမိလာပြီဟလာဒီကျူးကျော်ရေးကနေပြီးတော့ပြဿနာတွေမျိုးစုံဖြစ်နေတာမျိုးကြီးကျမတို့တွေ့ရတယ်ဒါကြောင့်မို့လို့ကျမတို့ပြီးခဲ့တဲ့အစိုးရနဲ့ပြီးခဲ့တဲ့စစ်တော်မားလေးကကဒိုင်းနမတ်ဒီကိစ္စအားလုံးကိုလာကြည့်တော့ပြဿနာကိုဖြေရှင်းပေးဖို့ကိုနည်းနည်းလေးစဖြစ်လိုက်ခဲ့ကိုကမကြာခဏအစိုးရကိုတော်တော်လေးမှလည်းတင်ပြပြီးတော့တောင်းဆိုခဲ့တာမျိုးရှိပါတယ်။ဒါပေမဲ့လည်းအဲ့ဒီဟိုလက်ထက်တုံးသေးကိုကဒီကျူးကျော်တွေကိုဟိုအစိုးရကထိအောင်ဖြေရှင်းပေးခဲ့ခြင်းမရှိပါဘူး။အဲ့တော့ဒီပြဿနာကတဖြည်းဖြည်းနဲ့မဖြေရှင်းလာတဲ့အခါကျတော့မဖြေရှင်းလာတဲ့အချိန်နောက်ပြီးတော့နေဒီမှာအလုပ်ကိုင်းခွင်းလန်းတွေကရှာလာတဲ့အချိန်ဒီမှာဒုက္ခပုက္ခတွေရောက်လာတဲ့အချိန်ကျတော့ဟလာဒါထုံးစံပါပဲ။ရန်ကုန်မြို့ကြီးတွေရှိတဲ့အလုပ်ကိုင်းခွင်းလန်းသူတို့အတွက်ဖြစ်ပါမယ်ဆိုတဲ့နေရာတွေအလုံးကိုရွှေပြောင်းရောက်လာကြတော့တာပါပဲ။အဲ့တော့ဒီ2000နဲ့ဟလာဒီ15ခုနှစ်ရဲ့နောက်ပိုင်းတွေမှာအဖြေးလေးနဲ့ပိုးပြီးများလာကြတယ်များလာကြတယ်ဆိုတာဟာဟလာစမှုကုန်တွေလိုနေရာမျိုးတွေမှာဟလာဒီနောက်ပြီးတော့ဟိုဒီစည်းရဲသားရက်ွက်ရှိနေတဲ့ဟိုရက်ွက်တွေတွေမှာမျိုးစုံလိုရှိတဲ့နေရာတွေမှာကျူးကျော်တွေဟာဟလာနေရာအနှံ့ကြားမှာရှိနေတာမျိုးတွေကျွန်တော်တို့တွေ့ရှိရပါတယ်။အဲ့တော့ဒါတွေအားလုံးကိုအဓိကကျူးကျော်တွေရှိတဲ့ဟာကိုဟလာကျွန်တော်တို့ကိုစီရင်ပါရာရဲ့အဓိကတာဝန်ရှိတဲ့လူတွေကကိုယ့်ရဲ့မြို့နယ်မှာဟလာဘလို့ဒီလိုရောက်ရှိလာနေတဲ့ရှိနေတယ်ဒါကြောင့်မလို့ဟလာတကယ်ကြည့်ရင်တကယ်ဖြစ်ပါမယ်လို့သူတို့မှာတာဝန်ရှိလို့ကြောထားပေမဲ့လည်းတကယ်တမ်းကျတော့ဟလာသက်ဆိုင်ရာဒေသအာဏာပိုင်တွေဟာအလုံးမလုပ်တဲ့အတွက်ဟလာဒီလိုကျူးကျော်တွေအားလုံးကတဖြည်းဖြည်းနဲ့တိုးပြီးတော့ညှက်တက်လာတယ်ဆိုတာမျိုးဟိုကျမတို့ပြရပါတယ်ဒါကြောင့်မလို့လေဒီပေါ့နော် NLD ဆိုတာလက်ထက်မှာဒီရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့တာဝန်ကိုစရောက်လာတဲ့ပထမမျိုးဖြစ်နေပါတယ်ဒါကြောင့်ရန်ကုန်တိုင်းဝန်ကြီးချုပ်ကလည်းကျူးကျော်နဲ့ဆက်သက်ပြီးပုံမှန်ကနေဆက်မှတ်ခဲ့တယ်ကောင်းမွန်တဲ့စေတနာနဲ့ပဲဒီကျူးကျော်တွေဟာမတို့ရဲ့လက်ရှိမြန်မာနိုင်ငံသားတွေဖြစ်တယ်ဒါကြောင့်မလို့ဒီဟာတွေကိုလက်လွတ်စပယ်ဟိုလိုစားနဲ့ထိုးပြီးတော့ဟလာ ဖြစ်ရှင်းမပြီးနဲ့မဖြစ်ရှင်းဘူးသူတို့တွေကမတို့နိုင်ငံသားတွေပဲဖြစ်တဲ့အတွက်ဒါသူတို့အတွက်တောင်းပန်နေဒီမှန်နေအနာဂတ်အတွက်ပြန်လဲအသုံးချနိုင်တဲ့အင်အားတွေဖြစ်လာဖို့ကိုဘူဝါဒတွေချမှတ်ပေးတယ်အဲ့ဒီဆိုကြီးတော်ချင်းစပြီးတော့တောက်တဲ့အတွက်များနေကျွန်တော်တို့စပြီးတော့လုပ်ဆောင်မှာဖြစ်ပါတယ
်ဟုတ်ကဲ့စရင်ောက်တဲ့အချိန်နေမှာရောဒီအောင်မြင်မှုရပါလားရှင်ဘယ်လိုအခက်အခဲတွေကြုံနေရပါလဲ
တကယ်တမ်းဟိုဒီကိုယ်လုံးကတော့ပေါ့နော်ဟိုမျှော်မှန်းထားတာဟာဟိုစီးရင်တော့တော့ကျူးကျော်တဲ့လူတွေဟာတကယ်မရှိလို့ကျူးကျော်တယ်လို့ကျမတို့ထင်ပါတယ်ဒါကြောင့်မို့လို့လေအစ်မှန်နေစရာထိုင်စရာမရှိဘူးဆိုတဲ့လူတွေကိုဟလာနေစရာထိုင်စရာဖန်တီးပေးနေအလုပ်ကိုင်းနေဖန်တီးပေးနေသူတို့အတွက်ကိုလည်းဟလာသူတို့ရဲ့အင်အားတွေကိုလည်းပြန်လဲအသုံးချနိုင်တဲ့နေရာတွေမှာအလုပ်ကိုင်းဖန်တီးပြီးတော့နေစရာကိုဖန်တီးပေးနိုင်တဲ့အခြေအနေလောက်ဆောင်မှုကိုကျူးကျော်အင်အားကိုကျမတို့စတင်ဟုတ်လားဒီဟိုစီးရင်အင်းတွေကိုခုညီပေးတဲ့အဖွဲ့အစည်းတစ်ခုနဲ့အဝင်းကျောကစတင်ပြီးတော့ဟိုဆောင်ရွက်လာတာဖြစ်တယ်အဲ့တော့ဆောင်ရွက်လာရင်နဲ့ဟုတ်လားကျူးကျော်ဒီစီးရင်တွေကောက်ရင်းကောက်ရင်းနဲ့ဒီအဲ့တော့ဒီတကယ်ကိုနေစရာထိုင်စရာမရှိတဲ့ကျူးကျော်ဘဝကနေပြီးတော့စီးပွားစိတ်ကျူးကျော်လာတာဟာတွေကလည်းအများကြီးဖြစ်နေတာမျိုးတွေ့ရပါတယ်ဒါကြောင့်မို့လို့လေဟုတ်လားဒီအစိုးရရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့စီးပွားစိတ်ကျူးကျော်တဲ့လူတွေကိုလည်းဟုတ်လားတကယ်ကစီးပွားစိတ်ကျူးကျော်တာမျိုးကိုစစ်ဆေးတွေ့ရှိရရင်လေဟုတ်လားအဖြစ်ပေးအရေးယူမယ်လို့ဟုတ်လားဟိုစင်ညာချက်တွေထုတ်ခဲ့ပါတယ်ဒါပေမဲ့အဲ့ဒီလိုစင်ညာချက်တွေအနေနဲ့လူတွေဟာကျူးကျော်ဆိုတဲ့ဟုတ်လားလက်မှတ်ကလေးစလစ်ကလေးထုတ်ပေးရင်တော့ဒီစနစ်ပြားတွေကို30 30 နဲ့ပြန်လဲရောင်းစားနေတဲ့အထာမျိုးတွေတွေ့လာတဲ့ခါကျတော့ဒီဟာဟိုပေါ့နော်ဟိုအဲ့လိုဟိုရန်ကုန်တိုင်းဒေသကြီးအစိုးရကလုံဆောင်ပေးမဲ့စေတနာမျိုးကိုအလွဲသုံးစားလုပ်တယ်ဆိုတဲ့အခြေအနေမျိုးရောက်နေရလို့ကျွန်တော်တို့တွေ့ရပါတယ
်ဟုတ်ကဲ့ဒေါက်တာနာမင်းကျေးဇူးတင်ပါတယ်ရှင်ဒီမှာရှင်းနေကြီးရောဘတ်ဆန်အောင်မေးချင်ပါတယ်အခုအလို့ဟိုစားဒီကျူးကျော်ပြဿနာဖြစ်ရှင်းရေးအတွက်အစိုးရကဆောင်ရွက်နေရပေါ့နော်ဒီဆောင်ရွက်နေတာဒီကိုကြည့်ရင်ဥပဒေပိုင်းကနေပြီးတော့ပြည့်စုံမှုရှိပါလားဒါမှမဟုတ်လိုအပ်မှုတွေရှိလားရှိမယ်ဆိုရင်လည်းဘလို့အပိုင်းမှာအားနည်းချက်တွေရှိလဲဆိုတာနည်းနည်းလေးဥပဒေပိုင်းကနေသုံးသပ်ပေးပါရှင
်ကျွန်တော်ပြောချင်တာကတော့ဒီကျူးကျော်ပြဿနာကဒုတိယကမ္ဘာစစ်ပြီးရင်ကပေါ်ပေါက်လာခဲ့တာပါနော်ဒါပေမဲ့လို့ပူဆိုးလာတာက1988ခုနှစ်နောက်ပိုင်းဆက်အာဏာရှင်ဒီလက်ထက်မှာလေသိမ့်ရေသိမ့်ဒီကိစ္စဒီကြောင့်နာကင်းနဲ့ပေါင်းပြီးမြို့တက်ပြီးနေစရာရစရာမရှိတော့တန်ပတ်စကိုရှိတဲ့ပတ်စံလေးနဲ့ရိုးရိုးသားသားအဝယ်မှပြီးနေရတဲ့သူတွေကအများစုပါကိုယ်အဖွဲ့ဒီအဖွဲ့ရဲ့အရှင်ဩဇာရီနဲ့မိမိကိုလိညာရောက်စားတဲ့သူတွေကြောင့်တော့မရှိစင်းရဲသားတွေအခုမိုးလေးကာလာကြီးကြောင်းကြဒီမှာအိုးမဲ့အိမ်နဲ့ဖြစ်ရတာကတော့ဝန်းနေချီဝဲဆရာကိစ္စပါဦးရီကြောင်းအရာဒါကိုတိတိကျကျလုံးတည်ကြပါလေနော်အဲ့ဒီလိုလုံးမတဲ့ဒီသူနဲ့အတူအောင်ပွဲစီရောက်နိုင်ပါပါအဲ့လိုမဟုတ်ဘဲဟဲ့လားကစ်တဲ့အင်းရစွားရှင်တွေနဲ့တွားပြီးတော့အင်းကြီးတွန်းလာဖြစ်စသည်တွေကတော့မကောင်းဘူးလို့ပဲပြောကြည့်တယ်နော်ကျူးကျော်တဲ့ဒါမှစီးပွားပြီးကျူးကျော်တွေကိုဒီအစ်ဒီကိုစာပုံးလို့စာရပါလို့ဆိုရဲထောက်တိုင်းရပုံကူကြီးကအမြင်မပြတ်လေးလာပြီးတော့ဥရီကြောင့်ရအရင်ဆောင်ရည်ကြီးကိုမလုတ်ပဲနဲ့လုတ်တင်ပါတယ်သို့တော့မလုတ်ဖြစ်တဲ့နဲ့ရှိတဲ့ရသူအကုန်လုံးကိုသိမ့်ကျုံပြီးတော့တောမှချုပ်ဖြစ်တော့ဒီအနေစုစီဝါရေးသမားတွေကြောင့်တမျိုးလုံးကိုပြည်သိမ်တောင်နဲ့အပြိုင်အုံရိုးကာပြီးဒုက္ခပေးသူလိုဖြစ်နေတယ်။အဲ့တော့ပြည်သူလူထုကြားမှာတော်တော်လေးကိုစိတ်မချမ်းမြေ့ဖြစ်ရပါတယ်။နော်အဲ့တော့ဥပဒေကြောင်းညာတကယ်အလွဲသုံးစားလုပ်နေတဲ့စီးပွားပြည်ကျူးကျော်တွေကိုအဲ့ဒီလိုတောင်းတရေးတွေကနိုင်ငံရေးသမားတွေကိုနောက်ကိုလိုက်တယ်လို့တက်တက်မကွာအပြည်နဲ့လိုက်နေသူသူတို့မလုပ်ရဘူးကြ။အဲ့လိုလုံးချင်တာအခုကက ိုက်တုံးပြီးတော့တွန်းလာလိုက်တော့တကယ်ဒုက္ခရောက်နေတဲ့ညီမဲ့ယာမဲ့ဒီကနော်လဲရကိုတခိုးတောင်းပြီးလူရဝဲဆွဲသလိုကြီးမားတဲ့ဒုက္ခဇူးတွေညီတိုင်းရပါတယ်အဲ့ဒါကိုပဲကျွန်တော်ပြောချင်ပါတယ
်ကျေးဇူးတင်ပါတယ်ရှင်အဲရှင်နေကြီးရောဘတ်ဆန်အောင်ပြောတော့တာပါဒီမှာဦးစော်ရဲကဒီကျူးကျော်ရဲ့အခွင့်အရေးကိုကာကွယ်လှုပ်ဆောင်နေရသူမလို့ဟိုဒီမှာမေးချင်ပါတယ်ဟိုမေးဖို့မေးခွန်းရလည်းရှိပါတယ်ဒါမှကြားဖြတ်ပြီးတော့မေးချင်တာကအပေါ်မှာဒေါ်ဆန္ဒမင်းတို့ဟိုဦးဟိုရှင်နေကြီးရောဘတ်ဆန်အောင်တို့ပြောသွားတယ်စီးပွားကြည့်ကျူးကျော်ဆိုတာအလုံးနားထောင်နေသူတွေလည်းတေချာနေနေလေးသိသွားအောင်လို့စီးပွားကြည့်ကျူးကျော်ဆိုတာတကယ်တမ်းဟိုကျူးကျော်တဲ့သူတွေနဲ့ပါများကွာခြားလည်းပြောပါရှင်
ကျွန်တော်ကတော့ဒီဥစ္စာကိုစီးပွားကြည့်ကျူးကျော်ဆိုရတာကဒါကအစိုးရနဲ့အခုလှုပ်ဆောင်တဲ့လူတွေကနေပြီးတော့ကျွန်တော်တို့ဒီဟောတာတစ်ခုတက်ပြီးတော့ပြောလိုက်တာပဲဖြစ်ပါတယ်ဒီဥစ္စာကအဓိကမကြပါဘူးဒါစီးပွားကြည့်ကျူးကျော်ဆိုတာလုံးဝအဓိကမကြဘူးအဓိကကြတာကတော့ကျွန်တော်တို့ဒီစေတနာကိုရှင်းတဲ့နေရာမှာကျွန်တော်တို့ကဒီကျူးကျော်ဒီဘယ်အစပြင်ပေါ်ပါပါတယ်ဘယ်လိုရှင်းမလဲဆိုတာဒီလက်ရှိဖြစ်ပေါ်နေတဲ့ကျူးကျော်ပြဿနာကိုရှင်းမယ်ဆိုလို့ရှိရင်လက်ရှိဖြစ်ပေါ်နေတဲ့လက်ရှိနေတဲ့ဤသူလူတို့ရဲ့ဘဝကိုကွန်ထရိုးတိုးတက်စေလိုတဲ့စနစ်တကျဖြစ်စေလိုတဲ့နိုင်ငံမှာရှိတဲ့မြေမဲ့ရမဲ့ဤသူတွေညီရစေလိုတဲ့စေတနာနဲ့ကျင့်တာမျိုးပဲဖြစ်ရမှာပါဘုရားကစီးပွားရေးကျူးကျော်ဆိုတာကအဲ့ဒီမှာမြေခွဲကိုသွားပြီးတော့စကားဟုတ်တယ်လိုက်တယ်တယ်ပြီးတော့ရောင်းစားတယ်ပေါ့ဗျာရောင်းစားတယ်အချင်းချင်းရောင်းစားတယ်ရောင်းတဲ့လူကထိုက်ရောင်းတယ်ဒါတွေကိုပြောတာပါအဲ့ဒါကကျွန်တော်တို့လေ့လာကြည့်တော့လူနည်းစုရှိကောင်းရှိပါတယ်တို့တော့ဒါတွေကိုရှင်းမယ်ဆိုရင်ဒီလူတွေကိုတိုင်ကျွယ်ဖို့ကလွယ်လွယ်လေးပါအဲဆရာရောဘတ်ဆောင်းပြောသလိုအစိုးရရန်ရာကြီးတစ်ခုလုံးကငါတို့သုံးလိုက်လို့ရပါတယ်ပြောချင်တာကကျွန်တော်တို့ကဟလာဒီစီးပွားရေးကျူးကိုရှင်းတာဒီပဲဖြစ်ဖြစ်ဘယ်နှကကျူးပြဿနာကြီးတစ်ခုလုံးကိုရှင်းတာပဲဖြစ်ဖြစ်လက်ရှိအချိန်တွေကနေပြီးတော့ဟိုကောင်းတဲ့အချိန်တွေရအောင်ရှင်းတာမျိုးပဲဖြစ်ရပါမယ်ဟလာဒီနေရာဒီလူတွေမရှိရောပြီးရောငါတို့တာဝန်ရှိပြီဒီလိုတွေဘလို့နေနေဆိုပြီးရှင်းတာမျိုးဒီဒါလူသားလဲမဆန်တယ်လို့နောက်တစ်ခါကျွန်တော်တို့လူသားတွေရဲ့အခြေခံရပိုင်ခွင့်တွေနဲ့လည်းဆန့်ကျင်နေပါတယ်အခုသမရထုတ်လိုက်တဲ့ကျွန်တော်တို့နိုင်ငံသားအခွင့်အရေးတွေလည်းဆန့်ကျင်နေပါတယ်ကျွန်တော်ဆိုလိုတာကဒီလူတွေကနိုင်ငံသားအခွင့်အရေးကိုပါတဲ့အချက်လက်တွေဥပဒေတိုင်းလောက်ကောင်းလောက်ဆင်မလောက်ပါလိမ့်မယ်သို့တော့ဒါတွေကိုကျွန်တော်တို့ကနိုင်ငံသားအခွင့်အရေးနဲ့ညီအောင်ညီအောင်ပိုင်ဆိုင်ခွင့်တွေရအောင်လုပ်ပေးရမှာကအစိုးရတာဝန်ပဲဖြစ်ပါတယ်ကိုယ်တို့လို့ရှိရင်ဒီနေ့ကျွန်တော်တို့သိခဲ့ရပါတယ်ကျွန်တော်တို့ရဲမော်မှရှိတဲ့ဖုံးတော်ကြီးကျောင်းမှာလူ900လောက်ပုစုပက်ဆက်ဖြစ်တယ်လို့နေနေရပါတယ်မိုးရရရွာတဲ့ရှင်ရရကြိုက်တယ်နောက်တခြားနေရာတွေမှာလည်းရှိပါတယ်လူရပို့တင်ကဖျက်ထားတဲ့ပစ္စည်းတောင်မှအခုမိုးရထဲမှာတဲစီအင်းအားလည်းမရှိလို့ဖျက်ထားခဲ့ရပါတယ်တချို့မြေသားပုံတွေအောက်ကိုရောက်သွားတာရှိပါတယ်ဒါတွေဟာကျွန်တော်တို့နိုင်ငံသားတွေပါဒီဟာတွေကိုကျွန်တော်တို့စာကွယ်ရမယ်စောင့်ရှောက်ရမယ်နောက်တစ်ခါကျွန်တော်တို့အခုသက်ဆိုင်ရာအထွတ်အရာရှိတွေနဲ့အမတ်မင်းတွေကလည်းဒါတွေကဘလို့ဖြစ်တယ်လဲဟာလာဒီအားကြီးကိုရှင်းကြမယ်ကျွန်တော်တို့ဒီမှာတို့ကခင်ဗျားတို့ရွေချက်တစ်ခုနဲ့လောက်တာကောင်းမွန်ဖို့လောက်တာဖြစ်တဲ့အတွက်ဒါတွေဒီလိုဖြစ်တာတွေကျွန်တော်တို့ကဘာတောင်းအောင်ယူနိုင်လဲဆိုတာကိုအစိုးရအနေနဲ့အခုလုပ်တဲ့လူတွေကတောင်းအောင်ယူရမှာဖြစ်ပါတယ်ဟာလာသူတို့ဆိုတာလဲကျွန်တော်တို့ကဒီမျိုးနယ်ဒီအခုဖြစ်လာတဲ့အကြောင်းအရာတော်ရီတောင်းနေရနေတက်လာတာခဏခဏအာကျွန်တော်တို့ဓာတ်ကြောင်တက်လာတာလေအလုံးကနေမဖွံ့ဖြိုးတက်လာတာအဲ့ဒါနောက်မြေသိမ်းကားလို့တက်လာတာဒီပြဿနာတွေကိုလည်းအရင်ရှင်းမှကျွန်တော်ဓာတ်ရည်အစဉ်ကြီးမှာဖြစ်ပါတယ်ဟုတ်
ကဲ့အဓိကတော့တိုင်းပြည်မှာဖွံ့ဖြိုးတိုးတက်မှုနောက်ကျနေလို့ဒီစီးပွားရေးပြဿနာတွေကြောင့်ဟိုနေနေရွှေ့ပြောင်းရတဲ့သူတွေကနေကျူးကျော်ဖြစ်လာတာဆိုပြီးတော့ကျွန်တော်တို့ဒီ PO မြန်မာစာမျက်နှာရဲ့ Facebook မှာရေးကြတဲ့စာရေးရှိပါရဲ့အကုန်လုံးကိုတော့ဖတ်ပြဖို့အချိန်မလောက်လို့ပါဥစ္စာရအောင်နောက်ပိုင်းမှာအရေးကနေထွက်ပေါ်လာတဲ့မေးခွန်းကိုဆက်မေးဖို့ရှိပါရဲ့ဒါပေမဲ့အခုတော့ကျွန်တော်တို့ဟိုဒီစောင့်နေတဲ့ဒီမေးရတာဝန်ပြောဆွေးနွေးနေတဲ့သူတွေကိုအရင်ခေါ်ချင်ပါတယ်ရှင်ပထမဦးဆုံးကိုကျော်စိုးမင်းနီဆိုတာပြည်နယ်ကပါသူကဝင်ရောက်ဆွေးနွေးနေတယ်ဆိုပြီးဗီဒီယိုဆက်သွယ်လာပါတယ်ကိုကျော်စိုးကြားရပါလား
ဟုတ်ကဲ့ကြားရပါလားခင်ဗျာ
ဟုတ်ကဲ့ကြားရပါတယ်ကိုကျော်စိုးရေဒီမှာပင်တိုင်းဆွေးနွေးတဲ့သူတွေအကုန်လုံးဒေးလိုင်းပေါ်မှာရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်ဆွေးနွေးပါမယ်ခင်ဗျာဟိုဒီကျူးကျော်ဆိုတဲ့ဟာကဗျာဟိုအမေရိကန်မာလေးကြာဟုံးမလဲလို့ခေါ်တာပေါ့ဗျာဒါကတော့နိုင်ငံတိုင်းမှာရှိတယ်မြန်မာပြည်မှာကြာတော့ဒါကျူးကျော်လို့ခေါ်တယ်ဒါကျူးကျော်ပြရတဲ့အကြောင်းရင်းကဆင်းရဲမွေးတေမုံလို့ပြောလို့ရှိရင်တော့ရတာပေါ့ဒါပေမဲ့မပြည့်စုံဘူးကြဒီကျူးကျော်ဖြစ်ရတဲ့အကြောင်းရင်းကမြေသိမ်းရာပင်လေလေအခြေခံတယ်ပြီးတော့ရန်ကုန်မြို့မှာဒီမှာဒီတောင်းလာမရောက်လာလို့ဟိုကဥနေဝင်ခက်ကဖြေတဲ့ခါမှာအဲ့မှာမြေလုံးကွင်းတွေရှိတယ်အဲ့မြေလုံးကွင်းတွေကအကွေးကလည်းနေပြီးတော့ဟို ဟိုအကွက်ခါပြီးတော့သူတို့အချင်းချင်းဟိုစစ်စရာဆင်းခံနေမှာအဲ့ကောင်ကိုဟိုအကွက်ခါပြီးတော့သူတို့အချင်းချင်းဟိုကျင်းရောဖားလို့ခေါ်တဲ့တရားကိုဘယ်လိုခေါ်မလဲအဲဒီလိုလေလံကြည့်တဲ့စနစ်မဟုတ်ဘဲနဲ့လက်တွေ့ပြီးတော့ပြင်ဝင်လေလံပြတဲ့ဆိုတဲ့ပုံစံမျိုးနဲ့လုပ်တဲ့အတွက်ဒီမှာဟိုမြေခွေတွေရှားပါပြီးတော့ဟိုလူတယောက်ရဲ့ခရိုနီပြလက်ထဲမှာသူတို့ရဲ့ပတ်သက်ရဲ့ပတ်သက ြင်းကြီးမတာကနေပြီးတော့ဒါဟာဟိုဒီကျူးကျော်ဖြစ်သွားတာပေါ့ဗျာအတိတ်ကအဲ့ဒီမှာအခြေခံတယ်ဆိုတော့ခုနကဒေါ်ဆန်နာမင်းပြောတယ်ဟိုဟာဒီကျူးကျော်တွေကိုစလင်းရောင်းသွားတယ်ဆိုတဲ့ဟာဒါဟာလုံးဝအတိတ်ကမရှိဘူးစလင်းဆိုတာပါမင်းကြီးရဲ့သဘောတဘာဝရတာကိုရောင်းသွားလို့မရဘူးရောင်းသွားတယ်ဆိုလို့ရှိရင်နာမည်ပါတယ်အဲ့နာမည်ရောင်းသွားလို့ရှိရင်အဲ့ဒါတရားဝင်ဖြစ်သွားပြီဝေတဲ့ကောင်ကိုဆုံးဆုံးရတာဒါလို့ဟိုဟာ
โอเคအစိုးရဘက်ကလည်းဒီဟာတွေကတရားမဝင်ဟိုစားလုတ်တဲ့လုတ်ရက်တွေဆိုတာခုနတော့ဆန္ဒမင်းပြောသွားရဲ့အထက်မှာပါပါတယ်အခုဒီလေးပိုင်းပေါ်မှာနောက်ထပ်စောင့်နေရတော့ရှင်တယောက်ကမောင်တပ်တနာဖြစ်ပါတယ်ကြားရပါလားရှင
်ဟုတ်ကဲ့
ကြားပါရှင်ချစ်ချစ်လေးလေးဝင်ပြဆင်းနေနိုင်ပါရဲ့နော
်ဟုတ်ကဲ့ဒီကတော့လည်းဟောရှင်တွေကြီးကျော်ရသလားဆိုတာအထူးကြပါဗျာဒါစိုးရရဲ့ကလို့နေတော့ပါတဲ့သက်တာလေးပဲဒါပေမဲ့အခုကြီးကျော်တွေရှင်ရှင်နေနေတာဟာအစိုးရဆက်ဆက်တာလုတ်ရက်ဆာကတအုပ်နဲ့ကျင်းတဲ့အဲဒီကျူးကျော်ရရှိတာလည်းရှိတယ်သူတို့လည်းဒီကျူးကျော်တွေကိုအာဆက်လက်ကြားနေတဲ့နေရာချထားပြီးတာဒီကိုတိုင်ရှားတယ်နောက်တစ်ချက်ကပါရှင်းလဲဆိုလို့ရှိရင်ဒီကျူးကျော်တွေကိုအဲတူလူတရားတွေရောက်စားသွားတဲ့ဟာလေဟိုကျူးဟိုဒီဆရာဆရာတွေပေါင်းပြီးတော့ရောက်စားသွားတဲ့ဟိုတဲ့ကိုယ်ကားတွေကိုဆန်းစီတာအခုချိန်ကြီးဟိုကိုယ်နဲ့တော့တွေ့ရတယ်ဒီကတော့ဒီလိုသာဒီကျူးကျော်တွေကိုအော်တော့ရည်ရောင်းစားရတဲ့လူတွေကိုအရင်ဆုံးဖမ်းရတယ်။နောက်တစ်ခုကဒီကျူးကျော်ဆိုတာကတော့ဒါမျိုးဆိုင်ကလုန်းဖြစ်ထားတဲ့လူတွေနောက်တစ်ခါအဲသူ့ကိုရာထောင်းချီအေးအေးလို့ဝေထားတဲ့လူတွေကိုအရင်ဆုံးဖွဲ့တော့ပါဘူး။ဖွဲ့ထုတ်တဲ့အခါကျတော့ရှင်းရှင်းနဲ့ထွက်ပါဘူး။အဲ့တော့တကယ်အဖွဲ့တကယ်ဟိုဘုန်းကြီးအော်ဒါတွေထိုင်နေတဲ့လူတွေနဲ့အခုကအရှိတောင်းလာတဲ့လူတွေဆိုတာဖွဲ့ထုတ်လို့ရပါဘူး။အဲ့လိုတစ်ချက်ဖွဲ့ထုတ်ပြီးတော့အသူ့တို့ကဟိုဒီကပိုင်ဆိုင်မှုအပန်းကနေနဲ့နေတဲ့လူတွေကိုသိချင်ရရရှာပါပြီ။အဲ့ဒါဒီဇိုင်းကျူအကောင်လန်ဒီခုန်နေပေါင်းပြီးတော့ဖွဲ့လိုက်နဲ့ပေါင်းပြီးတော့ချူချော်လာတဲ့လူကိုကြတော့သူကကြည့်တော့အဲ့ဒါမျိုးတွေ့နေတော့တော့အသိပြီးပဲ။တွေ့နေတော့အခုအစိုးရကကလာအောင်ရှင်းတယ်ဆိုရင်အစိုးရကရဲလည်းမရှိဘူးစစ်တပ်လည်းမရှိဘူးထောင်ပိုင်းလည်းမရှိဘူးအစိုးရကတော့အစိုးရကဒူးဒူးအားသက်နဲ့တွားခဲ့ရတယ်
ဒါကတော့မောင်တက်နာအတူရဲ့အမြင်ဝင်ပြီးတော့ဆွေးနွေးတာဖြစ်ပါတယ်။အခုနောက်ထပ်ဒီစာရေးလာတဲ့ email ကနေစာရေးလာတဲ့တော်ရရှင်ဟိုတန်လွင်စီသူရဲ့ဟိုခေတ္တဩစတြေးလျပါအဲ့ဒါကိုရန်နိုင် email ကနေပြီးတော့ရေးလာတဲ့စာလေးဖတ်ပြပေးပါရှင်
။ဟုတ်ကဲ့ပါ။ကျူးကျော်ကိစ္စဟာအင်းဒီဖြစ်လိုက်ရုံနဲ့မပြီးပါဘူး။ကျူးကျော်ကိစ္စကိုလေ့လာကြည့်ရင်နှမျိုးတွေ့ပါတယ်။စီးပွားပြည့်ကျူးနဲ့တကယ်ကျူးဟာစီးပွားပြည့်ကျူးသူတွေဟာတကယ်တော့နေစရာရှိရသားနဲ့အနေစားချောင်ရင်လို့ပတ်စံအလကားလိုချင်လို့ကျူးသူတွေပါကျွန်တော်မေးချင်တာကသူတို့ကိုတရားစွဲဆိုဖို့ဥပဒေမရှိဘူးလားအနည်းဆုံးတော့လိန်လယ်မှုနဲ့တရားစွဲမယ်ဆိုရင်အများဆုံးပြစ်ဒဏ်ကပါလေတကယ်ကျူးဆိုတော့ကတော့အိမ်တကယ်မရှိသူတွေပါသူတို့ကိုနေရာအတိအကျပြန်လဲချပေးဖို့အစိုးရမှာတောင်းဆိုပါတယ်နေရာရပြီးရင်လည်းပြန်လဲငားမစားရောင်းမချပဲတကယ်နေဖို့အစိုးရကထိန်းကြီးရမယ်စင်ကိုမှာအစိုးရတိုက်ခန်းကိုဝယ်ပြီးရင်ငားနဲ့အတွင်းရောင်းချခွင့်ငားရခွင့်မရှိပါဘူးဒါပေမဲ့ပြည်ထနာကအရင်စစ်အစိုးရလက်ထက်ဝန်ထမ်းတွေကိုချပီးတဲ့တောင်မြောက်တကုံကမြေခွက်တွေအကုန်လုံးလောက်နီးပါးရဲ့ပါမစ်တွေမှာချပီးချထားပြီးတော့မြေခွက်ကိုတစ်ဆင့်လွဲပြောင်းရောင်းချပေါင်းတန်းခွဲဝေပေးကမ်းခြင်းမပြုရသေးတာတွေပါပါတယ်။ဒါနဲ့ဒါတွေကိုအယောင်းဝယ်လုပ်နေကြတာပါ။နောက်ဆုံးပြောရရင်တော့ဒီဘူလာပဲစိုက်မှာပါ။တရားဥပဒေစိုးမိုးရင်းနဲ့အောက်ပြည်တရားလိုက်စားတာတွေကိုသေချာမကန်းတွင်နိုင်သေးတော့ဒီပြဿနာကြီးအနည်းနဲ့အများရှိနေအောင်ပါပဲလို့မြင်မိပါတယ်။
โอเคဒီမှာသူပထမပိုင်းမှာမေးထားတဲ့ထဲမှာဒီစီးပွားရေးအမြတ်ထုတ်ပြီးတော့ကျူးကျော်မှုတွေကိုတရားစွဲနိုင်မလားဥပမာမရှိဘူးဥပဒေမရှိဘူးလားပေါ့เนาะအနည်းဆုံးလင်းလင်းမှုနဲ့တရားစွဲမယ်ဆိုရင်တော့ဘယ်လိုဖြစ်တယ်မျိုးပြေးလို့ရမလဲလို့မေးထားပါတယ်အဲဒီမေးခွန်းတွေရှင်းနေပြီရောဘတ်ဆန်အောင်ဖြေစားပေးပါရှင်ဘယ်လိုဟိုစာဥပဒေမျိုးနဲ့တို့အရေးယူနိုင်မှာလဲအရေးမယူနိုင်ပါဘူးလား
ဒီရောင်းချပိုင်ခွင့်မရှိတဲ့မျိုးတွေကိုเนาะရောင်းချပိုင်ခွင့်ရှိတဲ့အောင်နဲ့အယောင်းဝယ်လုပ်နေတာတွေကတော့ကျွန်တော်တို့ကိုယ်တိုင်ကင်တွေ့တဲ့အမှုတွေမှာလည်းလက်တွေအပြင်အများများတွေ့ရတယ် တို့တော့အဲ့ဓာရီနဲ့ပတ်သက်ပြီးချင်းချောင်းမှုအတွက်ငါအသေးစိတ်ပေါ်ထုတ်ဖို့ကသက်ဆိုင်ရာထောက်လိုင်းကြီးတွေပြည့်အကူယူယူရမယ်ဗမာပြည်ထောက်လိုင်းကြီးတွေကဘယ်လောက်ထိအောင်တော်တယ်ဆိုရင်နိုင်ငံရေးသမားတွေနဲ့ပတ်သက်ရင်တော့ရည်စုံရည်စုံဂျိုင်းနိုင်တဲ့စွမ်းရည်ရှိတော့ဒီကိစ္စတွေမှာတော့ငင်းကြီးထောက်လိုင်းကြီးတွေခရိုင်ထောက်လိုင်းကြီးတွေသူတို့ကလုပ်ရင်သာ420နဲ့အရင်ယူလို့ရတယ်ပုံမှန်ရဇာကြီးပုံမှန်420နဲ့နိနာသူကတရလိုလုတ်ပြီးတော့ရဲစခန်းကိုတိုင်ရဲစခန်းကလည်းဟိုဘောလီဘောချန်ပီယံတွေလိုတရားရုံးကိုတူသွားပါဆိုပြီးတော့ဆွဲချတာမျိုးမလုတ်ဘဲနဲ့အမှုဆွဲတင်ပေးမယ်ဆိုရင်ပြည်ထောင်အပြင်ထောင်နဲ့ခုနှစ်နှစ်ထိရှားလို့ရပါတယ်
ဟုတ်ကဲ့ဟုတ်ကဲ
့ကျွန်တော်တို့နိုင်ငံရဲ့တရားစီရင်ရတော့အားမရှိဘူးဆိုတာကတချို့ခရိုင်အစ်စ်တရားသူကြီးတွေတော့မှဥပဒေကိုမကျွမ်းမကျင်နဲ့ဖြစ်နေတယ်အဲ့တော့ judicial education ကိုလည်းပြန်တည်ဆောက်ရမယ်လို့ကျွန်တော်ပြောချင်ပါတယ်ဟုတ်က
ဲ့ပါကျေးဇူးတင်ပါတယ်ရှင်သုံးသပ်ပေးတော့ဒီမှာတော့ရှင်ဗုဒ္ဓထောင်ကိုကျော်ယူထားတာဖတ်ပြပေးကြပါမယ်ကျူးကျော်ပြည်သူတွေကိစ္စပြည့်လဲဖို့အစိုးရကိုယ်တိုင်အတိုင်းသူပြည်သားများအပေါ်မှာစေနာရှိဖို့လိုအပ်ပါတယ်။ရန်ကုန်မြို့အနီးတစ်ဝိုက်မြို့တစ်တိဆောက်ချင်းအင်အားတစ်တိဆောက်လုပ်ချင်းတာနဲ့ကျူးကျော်ပြည်သူများရဲ့ကိစ္စကိုဖြည့်ဆင်းနိုင်တဲ့တစ်ခုရဲ့သောနည်းဖြစ်ပါတယ်တဲ့။ဟုတ်ကဲ့ကျွန်တော်တို့ဒီတိုက်ရိုက်လေလိုက်အစီအစဉ်ပြီးဆုံးဖို့၄မိနစ်လောက်ပဲကျန်တော့တာမလို့ဒီမှာညီကုန်းချုပ်ချင်ပါတယ်ရှင်။ဒီမှာဟိုဒေါ်စနာမင်းကိုပဲပြန်ပြီးတော့ဟိုမေးချင်ပါတယ်ဒီကျူးကျော်ဟိုပြဿနာကိုဖြည့်ဆင်းဖို့အတွက်ဟိုဒီအခုအစီအစဉ်တွေကောက်နေရပါတော့နော်။ဟိုတပြိုင်နက်တည်းမှာပဲဒီမိနစ်ကောင်ကပြောထားတာရှိပါတယ်အစိုးရကနေပြီးတော့ဒီတကယ်ကျူးကျော်ဖြစ်တဲ့သူတွေမြင်နေရမဲ့တဲ့သူတွေအတွက်ဒီဟိုဒီဈေးပေါ်အင်အားတွေဟိုအဖို့ခတ်တတ်တဲ့အင်အားတွေဆောက်လုပ်ပေးမယ်ဆိုတာအေးဘက်ကအပိုင်းကောတပြိုင်နက်တည်းစနေပါပြီလားဒါမှမဟုတ်ဒီစီရင်ကောက်ပြီးဒီပြဿနာကြီးဖြေရှင်းပြီးတဲ့အချိန်ကိုစောင့်နေပါလားရှင
်ကျမတို့ဟိုမကြင်ရပဲပေါ့နော်ကျင်းတိုင်းမှာဝီဒွန်ပန်းမှုစာမျိုးကတော့လာကျွန်တော်တို့ဟိုအိမ်ညာမရှိတဲ့လူတွေအတွက်ကိုညီအေက2000ကျော်မှာနေရာထပ်ထားပြီးဝစီရင်နေပါတယ်လို့တော့ပြောပါတယ်ဒီကိစ္စကိုသတ်တော်ဘက်ကတော့လုံးဝမသိသေးပါဘူးသတ်တော်ဘက်ကလည်းတင်ကြားထားခြင်းတော့လည်းမရှိသေးပါဘူးဒါကတော့တိုင်းအစိုးရရဲ့စီမံမှုတစ်ခုပဲလို့ကျွန်တော်တို့မြင်ပါတယ်ဒါနဲ့တကယ်တမ်းကိုရောပေးနိုင်ရဲ့လားဟလာတစ်ခါမှဟလာနေရာထိုင်ရင်းနေစီစီပြီးလို့စီစဉ်တဲ့ဒီလိုတစ်ခါတည်းပြီးတော့ဖြတ်သိမ်းလာလားဆိုတော့ဟာမျိုးကိုတော့ကျမမသိဘူး။ဒီဟာကိုတော့ပြေးပြေးချာချာကျမမထင်ပါဘူး။ဘာဖြစ်လို့လဲဆိုတော့ကျမတို့ဟိုတစ်ခါမှလည်းစီစဉ်ထားတယ်ဆိုတော့ဒေနီယောစီစဉ်ထားတယ်ဆိုတဲ့ဟာမျိုးကိုတော့ကျမတို့လည်းမသိသေးတဲ့အတွက်ဒီပေါ့နော်စီကြော်နေထိုင်တဲ့လူတွေရောအရာမရှိတဲ့လူတွေရောဟိုပေးမယ်ဆိုတဲ့အစီအစဉ်ကိုတော့ကျမအနေနဲ့ဒါကိုအခုချိန်ကြီးရတော့ထောက်ခံပါတယ်လို့ပြောချင်လို့တော့
ဟုတ်ကဲ့ရှင်အဲ့တော့ဒီဟိုစီရင်ကောက်တဲ့ကိစ္စအချင်းရှင်းဆက်လောက်ဆောင်မှုဒေါ်စနာမင်းတို့ဘက်ကဟိုဒီကိုယ်စလေဘက်ကဘယ်လိုများဟိုကြိုးပမ်းချက်တွေရှိပါလဲရှင
်အေးမကြားရဘူးအမကြ
ီးဟုတ်ကဲ့ပါရှင်အခုဟိုစာကျူးကျော်ရိုးစီရင်ကောက်နေရယ်အဲ့တော့ဟိုစာစီရင်ကောက်ပြီးတဲ့အချိန်ဒီမှာဟိုစီရင်ကောက်နေတော့တခြားဟိုရှင်းဆက်ပြီးတော့တိုးတက်မှုတွေဖြစ်ပေါ်ဖို့အတွက်ဘယ်လိုလောက်ဆောင်မှုများအစီအစဉ်ရှိပါလဲရှင်
ရှင်းရောက်ပြီးတော့ကျွန်တော်ကြားရအောင်
ဟုတ်ကဲ့အရှင်းရောက်ပြီးတော့ဟိုရှင်းဆက်ပြီးတော့ဟိုတိုးတက်မှုတခြားတိုးတက်မှုတွေရှိဖို့ရောတခြားဘယ်ဘက်တွေကနေတော့လှုပ်ဆောင်မှုအစီအစဉ်ရှိပါလဲ
ဟယ်လို
ဟုတ်ကဲ့ဒေါ်စနာမင်းမကြားရပါဘူးဟုတ်ကဲ့ကျေးဇူးတင်ပါတယ်เนาะဖြေပေးရအောင်ကျွန်မဒီဥစီတူအောင်မြင်ကိုပဲဟိုအဆုံးသက်သုံးသက်ခိုင်းချင်ပါလိမ့်ရှင်ဟိုဥစီတို့အောင်မြင်ကဒီကြေတနာကိုဖြည့်ဆင်းမှုဆိုရင်ဒီဟိုဒီနိုင်ငံတော်မှာရှိနေတဲ့ဒီအခြေခံဆင်းရဲမှုတွေကနေပြီးတော့တိုးတက်အောင်လုပ်ဖို့လိုတယ်လို့ဟိုတနေ့ကပဲဒီဥစီတို့အောင်မြင်ရဲ့သတင်းသုံးသပ်ချက်မှာပြောသွားပါတယ်အဲ့လိုလုပ်ဖို့လွယ်ကူတဲ့အနေအထားမှာရှိပါလားဥစီတို့အောင်မြင်ဟိုစားခတ်ထုတ်လို့သုံးသပ်ပေးပါအ
ဲအဓိကကတော့ကြီးကျော်ကိစ္စဆိုတာကတော့ဟိုဒီဟိုလွယ်လွယ်လေးပြောမယ်ဆိုရင်မီဒီယာနဲ့အလုတ်ကိုင်းအခွင့်အလမ်းကြီးကြောင့်ပေါ်လာတဲ့ပြဿနာနောက်တိုင်းကြီးပြည်မွေးတည်ခုကြောင့်ပေါ်လာတဲ့ပြဿနာဆိုတော့အဲ့ဒီပြဿနာကြီးတစ်ခုလုံးကိုခြုံငုံပြီးဖြည့်ရှင်းသွားရင်းနဲ့သူ့ရဲ့ဒီကြီးကျော်ပြဿနာဆိုတာရော့ကျလာနိုင်တယ်အပြီးတော့မှနောက်သူတို့တို့ပြောမယ်ဆိုရင်ဒီ၄ဘိန်း၅ဘိန်းသောလူတွေရဲ့ပြဿနာဆိုတဲ့ဥစ္စာကဟိုတစ်ချိန်နဲ့တစ်ပြိုင်နဲ့အတားကြီးဘယ်လိုဖြည့်ရှင်းလဲပါ냐ဆိုတာဖြစ်နိုင်တဲ့ကိစ္စမဟုတ်ပါဘူးအဲ့တော့ဟိုကင်တင်လို့ရသမျှတော့အရေးပေါ်ပေါ့နော်အဒီနေရာမှာစီမံကိန်းရှိတယ်အဲ့လိုအခါမျိုးကြီးပေါ်လာတဲ့အခါကျရင်တော့ဟိုစနစ်တကျနဲ့ဒီလိုအတွက်ကိုလည်းစဉ်းစားတစ်ခါကစီမံကိန်းအတွက်ကိုလည်းစဉ်းစားအဲ့ဒါကိုဖြည်းဖြည်းဖြည်းရှင်းပြီးတော့တစ်ခုလုံးဖြည်းရှင်းလာကြတော့ ီအရာအဖြစ်တွေဆောက်လုပ်ပေးတာတိုက်ခိုင်းနေလုပ်ပေးတာမြေခွေအဖြစ်တွေပေါ်ထုတ်တာအလုပ်ကံခွင့်လန်းကြီးရအောင်လုပ်တာအဲ့ဒါတွေလုပ်ရင်းနဲ့မှပဲဖြည်းဖြည်းဖြည့်ရှင်းရမယ်ဆက်စပ်လာလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဦးစောရဲအနေနဲ့ကတော့ဒီဟိုကျူးကျော်ရဲ့အရေးဘက်ကနေဆောက်ဆောင်ရနေရတဲ့သူဆိုတော့အခုကျူးကျော်ရဲ့တနည်းအားရွှေ့လိုက်တယ်နောက်ထပ်ကျူးကျော်ရဲ့ဘယ်ရောက်သွားမလဲနောက်တနည်းအားမှာတွားပြီးကျူးကျော်ကြမှာလားအဲ့လိုအခြေအနေမျိုးကနေပြီးတော့ဒီအကောင်းဆုံးဖြစ်လာဖို့အတွက်ဘာများစိတ်ထဲမှာအကြံပြုချင်တာရှိပါလဲခင်ဗျ
အဲ့ကျွန်တော်ကြံပြချင်ပါတယ်ခင်ဗျာကျွန်တော်တို့အခုရေလွတ်မြေလက်မြေလိုင်းဥပဒေအခန်း3မှာပါပါတယ်နိုင်ငံတော်ကလိုအပ်လို့ရှိရင်မြေယာတွေကိုတိုက်တူစီမံခံကွက်ခွင့်အဲကျွန်တော်တို့မြေစီမံခံကွက်ခွင့်ကိုဟိုကော်မတီမှာရှိပါတယ်အဲ့တော့လုံငန်းရှင်တယောက်ဆိုရင်ဧက90ရာနဲ့5000အထိသူတို့ချပေးနေတာရှိပါတယ်အဲ့ဒါလေးအကုန်လုံးကတကယ်လည်းအလုံးမလုံးခဲနဲ့မြေလွတ်မြေလက်မြေလိုင်းတွေအတိုင်းဟိုတိုင်းနေခတ်ပြီးတော့ဖြစ်နေပါတယ်အဲ့ဒါကိုကျွန်တော်တို့ကနေပြီးတော့ဟိုကျွန်တော်တို့ခုမြေလွတ်မြေလက်မြေလိုင်းဥပဒေအတိုင်းမှာပါတဲ့အတိုင်းဒီလူတွေအားလုံးကိုအစိုးရကနေပြီးတော့ပေါ်ဆောင်ပြီးတော့ကျွန်တော်တို့ဒီမြေကွက်တွေမြေကွက်တွေအကုန်လုံးရန်ကုန်မြို့ပတ်ဝန်းကျင်မန္တလေးမြို့ပတ်ဝန်းကျင်အားလုံးမှာပေါ်ထုတ်မယ်ဆိုရင်ကျွန်တော်တို့လုံးဝဒါကိုရှင်းနိုင်ပါတယ
်ဟုတ်ကဲ့
ကျွန်တော်တို့
ကျေးဇူးတင်ပါတယ်ရှင်ကျွန်တော်တို့ဒါရိုက်လေလိုင်းရှင်းနေကအထင်နဲ့ပြည့်သွားပြီဖြစ်လို့ပါပင်နိုင်ရှင်းနေကြတဲ့သူတွေအီးမေးလ် Facebook တယ်လီဖုန်းကနေပြီးတော့ပါဝင်ရှင်းနေကြတဲ့သူတွေကိုအထူးကျေးဇူးတင်ပါတယ်စာရင်းအများကြီးရေးထားတာကို Facebook မှာဖတ်ချင်တယ်ဆိုတော့ VBMBS New Facebook စာမျက်နှာမှာတွားပြီးဖတ်ရှင်းနိုင်ပါတယ်ရှင်